စီရဲတဲမှာနေတဲ့ရခိုင်ပြည်နယ်မှာတပ်မတော်ရင်နန်းတစ်ခုကိုဒီသတင်းပါစောပိုင်းမှာပဲအေးရခိုင်လက်နက်ကန်အဖွဲ့ကနေခြုံကူတိုက်ခိုက်ပြီးနောက်ဒီကနေ့ထိတိုက်ပွဲဆက်လက်ပြင်းထန်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါရခိုင်ပြည်နယ်မင်းပြမြို့နယ်မှာဒဏ္ဍာစစ်တေရရှိသူကိုတင်ဆောင်လာတဲ့တပ်မတော်ရင်တန်းတနင်္လာနေ့တုန်းကတိုက်ခတ်ခံရပြီးနောက်ဆက်တွဲတိုက်ပွဲတွေဒီကနေ့ထိဆက်ဖြစ်နေပါတယ်။မင်းပြမြို့နယ်ဖားပြော်ကြီးရွာရခိုင်ရွာနဲ့ဖားပြော်ချင်းရွာဘက်မှာဒီမနေ့ပိုင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေအဖွဲ့တို့တိုက်ပွဲဖြစ်ပွားနေကြောင်းဖားပြော်ရွာသားဦးသိန်းအောင်ကပြောပါတယ်။
ဟိုတိုက်ပွဲတွေချင်းရွာထဲမှာလည်းဖြစ်တယ်ဟိုရခိုင်ရွာထဲမှာလည်းဖြစ်နေတယ်။ကျွန်တော်ရွာထဲမှာလည်းဖားပြော်ရွာပြက်ခင်နေတယ်ဟိုကစင်မိုင်ခွေးလောက်ရွာသားဖြစ်နေတာ။
ဒီကနေ့မင်းပြမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေပြောခွေရခိုင်တုခကလည်းအတည်ပြုပြောပါတယ်
ဒီနေ့မှလည်းပဲဒီမင်းပြမြို့နယ်ဟိမှာအဲ့ဒီည21ရက်တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေမှာမြန်မာစစ်တပ်ဘက်ကထားပြီးတော့အင်အားဖြည့်ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲတွေကတော့ထားပြီးတော့ဖြစ်နေတယ်လို့သိရတယ်ဗျ
လက်ရှိမင်းပြမြို့နယ်ဖားပြော့ရွာဘက်မှာရခိုင်လက်နက်ကင်အဖွဲ့တွေတာလုံးအင်အားနဲ့တပ်ဖြတ်နေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်မင်းမြမြို့နယ်ရံမောင်တရားနဲ့ကန်းနီရံမှာဒေနန္ဒာအရာရှိစစ်တီတွေစီးနှင်းလာတဲ့စစ်ရင်တန်းကိုတနင်္လာနေ့ညမှာအေရခိုင်လက်နက်ကန်အဖွဲ့ကနေပြစ်ခတ်တိုက်ခတ်ခဲ့တယ်လို့တပ်မတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
။အဲ့ဒီမှာတင်နန်းဗားရီတွားပို့တဲ့ကားလို့ကျွန်တော်သိရတယ်။အဲကျွန်တော်တို့ဆီကကြာဆုံးတာကိုထိခိုက်ခံရတာရောရှိတယ်ဗျ။ဒီလမ်းပေးရနေတော့သွားကြတယ်။ချုံကုန်တိုက်ခတ်တဲ့ဟာပဲရှိပါတယ်။ချုံကုန်တိုက်ခတ်တဲ့ပုံပါပဲ
။ချုံကုန်တိုက်ခတ်ခံရမှုတွင်ထိခိုက်ဒေဆုံမှုအတိအကျကိုတော့တပ်မတော်ပြောခွေရသူကမပြောပါဘူး။စူလိုင်လ20ရက်နေ့ည9နာရီချိန်မှာတောင်ဘုတ်ကေကျေးရွာနေတပ်မတော်ရင်တန်းကိုအေဘက်ကနေရာ6နေရာမှာအလင်းငတ်ချောင်းမြောင်းပြစ်ခတ်တိုက်ခတ်ခဲ့ကြောင်းတပ်မတော်ဘက်ကနေမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ရခိုင်လက်နက်ကန်အေအဖွဲ့ပြောခွေရခိုင်တုခကတော့မင်းပြမြို့နယ်တွင်စစ်ရင်တန်းကိုပြစ်ခတ်တိုက်ခတ်မှုနဲ့ပတ်သက်လို့အခုလိုပြောပါတယ်။
ဇူလိုင်လ20ရက်နေ့ည9နာရီလောက်မှာဒီစစ်စင်ရေးအထောက်အပံ့ဒီအင်အားဖြစ်တင်ဖို့ရှိတက်လာတဲ့ဒီအင်အား120လောက်ပါတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကား5စီးပါတဲ့စစ်ရင်တန်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒီဖားပြိုရှင်းရွာနဲ့ဒီတောင်ပုတ်ကေရွာကြမှာဂျားဖြတ်ဟန်တာတိုက်ခိုက်ခဲ့တာရှိတယ်ဗျ။ည9နာရီကနေ21ရက်နေ့မနေ့9နာရီလောက်ဒီစစ်ကူလာတဲ့မြန်မာစစ်တပ်တပ်တွေနဲ့တညာလုံးတိုက်ပွဲဖြစ်တာရှိတယ်။ဇူလိုင်လ21ရက်နေ့မှာလည်းပဲတနေ့လုံးနီးပါးတိုက်ပွဲဖြစ်တာရှိတယ်ဗျ။အဲ့ဒီထိတွေ့တိုက်ခိုက်မှုတွေအတွင်းမှာမြန်မာစစ်တပ်ဘက်ကနေပြီးတော့တေဆုံးတာနဲ့ဒဏ်ရာရတာပေါင်းရင်60အထက်ရှိတယ်ဗျ။
တိုက်ပွဲတွင်ထိခိုက်ဒေဆုံးမှုနဲ့ပတ်သက်လို့အေအေဖွဲ့ရဲ့ပြောဆိုချက်ကတော့တိကျအတည်ပြုလို့မရပါဘူး။ဇူလိုင်လ20ရက်နေ့ည9နာရီခန့်မှာဖားပြော်ချင်းရွာနီးအေအေနဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံမျိုးမီတူထိခိုက်တန်ရာရရှိခဲ့တယ်လို့ဖားပြော်ကျေးရွာအုပ်ချုပ်ရေးမှူးဦးထွန်းအောင်ကျော်ကပြောပါတယ်
။တိုက်ပွဲကညနေ9:00တုန်းကဖြစ်နေတယ်။ရွာနဲ့တော့နေနေတော့ဝေးတယ်။ဒီရွာကမိုင်းကလေးတယောက်ကျတယ်လေ။နေနေကိုပိုးရနေနေကလက်မခံဘူး။ညဘုပြောတယ်လေ။ညဘုမှာခုနကပြောတယ်လေ။ဟိုလက်နဲ့ရှိမှာကိုလက်နဲ့ရှိနေထိရတယ်။ရွာသေးမှာပေါ့
။လက်ရှိဖားပြော်ရွာဘက်မှာတပ်မတော်ဘက်ကနေရာယူထားပြီးအေဘက်ကတော့ရွာနီးတောင်နှမ်းပေါ်မှာစင်အားဖြန့်ထားသလိုတိုက်ပွဲဆက်လက်ဖြစ်ပွားနိုင်တယ်လို့လဲရွာသားတွေကပြောပါတယ်။ဒီကနေ့မနေ့ဖက်မှာလဲရတိတောင်မြို့နယ် CD ပြင်ကြေးရွာဘက်မှာရဲစစ်ကြောင်းတစ်ခုပြစ်စီပို့ရလမ်းကြောင်းမှာဘုံတလုံးပောက်ကွဲခဲ့ပြီးထိခိုက်မှုတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။တပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်ကြတဲ့တမ်းမလောင်တပ်ဖွဲ့ DNL မြန်မာမျိုးရဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကတပ်ဖွဲ့တို့ကတော့FVNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဦးဆောင်လမ်းညွှန်မှုနဲ့လုံခြုံရေးအာမခံချက်ရှိမယ်ဆိုရင်ရှေးလထဲမှာကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံညီလာခံကိုတက်ရောက်မယ်လို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။